ဥရောပတိုင်မှာကိုရိုနာဗိုင်းရပ်စ်အဆိုးဝါးဆုံးဖြစ်နေတဲ့အီတလီအစိုးရကဒီဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်အောင်ကြိုးစားတဲ့အနေနဲ့တနင်္ဂနွေလုံးတိုင်းတာနဲ့ခီးသွားလာခွင့်နဲ့ကန့်တတ်ပြုနေပါတယ်။ဒီကန့်တတ်ချက်ကြောင့်လူပေါင်းတန်း60ခီးသွားလာလို့မရကြတော့ပါဘူး။ဒီသက်ဆိုင်ရခြင်းတနင်္လာနေ့ညကတန်းကြီးကိုပြောကြတဲ့မင်းကုန်းအတွင်းအခုလိုခီးသွားလာခွင့်ကန့်တတ်ပြုနေတဲ့ပတ်သက်လို့အချင်းချုပ်ပြောရရင်သူ့အနေနဲ့အပြစ်မထွက်ဘဲအိမ်မှာပဲနေမယ်လို့ပြောလို့ရနိုင်ကြောင်းဝန်ကြီးချုပ်ဂျူစက်ပေကွန်တေကပြောပါတယ်။ဒီချိန်မှာပဲကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံအများအပြားမှာခြေကုပ်ယူလာနေပြီဖြစ်တာကြောင့်ဒီရောဂါဟာကမ္ဘာအနှံ့ဖြစ်ပေါ်နေတဲ့ကာယရောဂါကြီးဖြစ်လာဖို့နှိစက်လာနေပြီဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲတက်ဒရိုအဒနွန်ဂေဘရီယေဆုစ်ကပြောပါတယ
် Now that the virus has a foothold in so many countries the threat of a pandemic
ဒီရောဂါကနိုင်ငံအများအပြားကလူအများအပြားကိုအလင်းအမြန်ထိခိုက်စေခဲ့တာကြောင့်တကယ်ကိုစိတ်မကောင်းစရာဖြစ်ရပါအခုဆိုရင်တိုင်းပြည်အတော်များများမှာဒီဗိုင်းရပ်စ်ကချေကိုယူထားနိုင်ပြီဖြစ်တာကြောင့်တစ်ကမ္ဘာလုံးဆိုင်ရာကာယရောဂါကြီးအဆင့်ကိုရောက်ဖို့ချိန်ချောက်လာနေပြီဖြစ်ပါတယ်။ဒါပေမဲ့ဒါဟာသမိုင်းမှာပထမဆုံးထင်ထွက်လို့ရနိုင်တဲ့ကာယရောဂါဖြစ်လာပါလိမ့်မယ်။ဆိုလိုချင်တာကတော့ဒီဗိုင်းရပ်စ်ကိုကျွန်တော်တို့အနိုင်ယူမှာပါလို့ WHO အကြီးအကဲကပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအရှိန်ရော့မသွားသေးပါဘူး။ဥရောပတိုက်တွန်းကကူးစက်သေဆုံးသူအများဆုံးနိုင်ငံဖြစ်တဲ့အီတလီမှာသေဆုံးသူနောက်ထပ်69ဦးရှိခဲ့တာကြောင့်အခုချိန်ထိဥရောပတိုင်းတွင်သေဆုံးသူအနည်းဆုံး511ဦးရှိသွားပြီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုက်တာနဲ့ဆိုရင်တော့သေဆုံးသူ3500ကျော်သွားပြီဖြစ်ပြီးရောဂါပိုးကူးစက်နေသူအရေအတွက်ဟာလည်း36000ကျော်သွားပြီဖြစ်ပါတယ်။ကမ္ဘာခေါင်းဆောင်တွေကပြတ်သားတဲ့ဆုံးဖြတ်ချက်နဲ့အတူလိုအပ်တာတွေကိုအလင်းအမြန်လှုပ်ဆောင်နေအပြင်ဒီဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုအရှိန်ရော့ကျသွားအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့လည်း WHO အကြီးအကဲကပြောပါတယ်။ယောဂပုကုသနေသူအများစုဟာပြန်နေကောင်းလာကြမှာဖြစ်ကြောင်းဥပမာအနေနဲ့ဒီဗိုင်းရပ်စ်ကိုစတင်တွေ့ရှိတဲ့တရုတ်နိုင်ငံကလူနာ7000ကျော်တဲ့က80ရာခိုင်နှုန်းဟာပြန်ကောင်းလာပြီးဆေးရုံကဆင်းသွားကြပြီလို့လည်း WHO အကြီးအကဲကပြောပါတယ်